င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာတော့ရန်ကုန်ကလူငယ်တယောက်ယင်ဖွင့်လာတဲ့စာကိုအရင်ဆုံးတင်ပြကြပါမယ်ကျွန်တော်ကတော့အစားအသောက်တွေကိုစပိန်နဲ့အင်တာယာရောက်လိုက်ပို့တဲ့ delivery ပို့တဲ့သူတယောက်ပါဒီစပိန်နဲ့လိုက်ပို့ရတာဖြစ်တဲ့အတွက်တခါတလေအခြေအနေအရလမ်းပြောင်းပြန်နေမိတာမျိုးရှိပါတယ်ပြီးခဲ့တဲ့ရက်ပိုင်းကဒီအနော်ယထာလမ်းနဲ့ဘုံမြထွန်းလမ်းတောင်မှာကျွန်တော်လမ်းပြောင်းပြန်နေမိပါတယ်ဒါကိုအဲ့ဒီနာကရင်းနှစ်ယောက်ကလမ်းကူးလာပြီးတော့ကျွန်တော်ခေါင်းကိုလက်သီးနဲ့နှစ်ချက်ထိုးပါတယ်။တစ်ယောက်ကလဲပင်းညှပ်ပါတယ်။ကျွန်တော်လမ်းစီကံဖောက်မိလို့ရင်သိမ်းရဲကတန်တက်တယ်ဆိုရင်တောင်ခံတာပါသေးတယ်။အခုကကြတော့ရင်သိမ်းရဲလည်းမဟုတ်ဘာမှလည်းမဆိုင်ပဲသူတို့ကမထင်ရင်မထင်သလိုအကြမ်းဖက်အနိုင်ကျင့်တာပါ။ပြီးခဲ့တဲ့တစ်ခေါက်ကဆိုရင်လည်းအရက်ဝင်းတဲ့လူတွေကစပိန်ကိုတားပြီးတော့ဖုန်းကိုစစ်ပါတယ်။ဖုန်းထဲမှာစစ်တပ်နဲ့ပတ်သက်ပြီးလှောင်ထားတဲ့ပုံတပုံတွေ့လို့ဆိုပြီးကျွန်တော်ဖုန်းကိုသိမ်းသွားပါတယ်။အချုပ်ထဲလဲတညအထက်ခံလိုက်ရပါတယ်ကျွန်တော်တို့ကမရှိလို့လှုပ်ရှားရတာပါသူတို့ဖုန်းသိမ်းလိုက်တာကျွန်တော်ဖုန်းထပ်မဝယ်နိုင်လို့အခုကျွန်တော်အမေဖုန်းကိုယူပြီးတော့အလုပ်လုပ်နေရတာပါကျွန်တော်တို့အခြေအနေကပြန်ပြောခွင့်လည်းမရှိပါဘူးသွားတားရမယ့်သူတွေကိုယ်တိုင်ကအနိုင်ကျင့်နေတော့ဘဲမှလည်းတိုင်လို့မရပါဘူးအခုဒီအကြောင်းတွေကို RFA ကနေတဆင့်တင်ပြလိုက်လို့သူတို့သိသွားရင်အခုလို့လှုပ်ချင်တိုင်းလှုပ်နေတာတွေကိုများစင်ကျင်မလားဆိုပြီးတော့ပြောပြရတာပါဆိုပြီးရင်ဖွင့်လာတာပါရှင်အခုဆက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းကပေးပို့လာတဲ့စာကိုတင်ပြပါမယ်။ကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေဟာမြန်မာနိုင်ငံမှာနှစ်ပေါင်းများစွာတွာလာခွင့်ကန့်သက်ခံထားရသူတွေပါ။အခုဒုက္ခသည်စခန်းမှာလည်းအကျဉ်းထောင်ပုံစံနေနေရပါတယ်။အခုဆိုရင်လည်းဘာလူခါလီဒုက္ခသည်စခန်းအဝင်အထွက်ဂိတ်မှာတာဝန်ကျရဲတွေကအထက်အမိတ်အယဆိုပြီးတော့ရိုဟင်ဂျာတွေကိုအဝင်အထွက်ခွင့်မပြုတာတပတ်ကျော်ရှိနေပါပြီ။အဲဒါကြောင့်စခန်းထဲကဈေးတွေအပါအဝင်စခန်းတစ်ခုကနေတစ်ခုကိုသွာလာပြီးတော့အလုတ်လုတ်ဝမ်းစာရှာနေသူတွေအခက်အခဲဖြစ်နေပါဗျ။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလည်းတစ်လလုံးအတွက်ကိုမှဘင်္ဂလားဒေ့ရှ်ငွေတကာ800ကျော်ပဲပေးတာကြောင့်မလုံလောက်ပါဘူး။ကျွန်တော်တို့မိသားစု9ယောက်ထဲမှာမတန်ဆွမ်း2ယောက်ပါပါဗျ။အခုလိုသွာလာခွင့်ပိတ်ထားတာကြောင့်မိသားစုအတွက်ဆေးဝါးအပါအဝင်စောင့်ဝင်နေရေးအခက်ကြုံနေရပါဗျ။ဒါကြောင့်သွာလာခွင့်ဖွင့်ပေးဖို့ဒါမှမဟုတ်တတိယနိုင်ငံဖြစ်ဖြစ်မူလမိခင်နိုင်ငံဖြစ်ဖြစ်တနေရရာကိုပြောင်းရွှေ့ပေးဖို့ RFA ကနေတဆင့်နိုင်ငံတကာကိုတင်ပြပေးဖို့အတွက်အကူအညီတောင်းခံအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့ passport ကိစ္စလေးပြောချင်လို့ပါဆိုပြီးပေးပို့လာတဲ့စာကိုတင်ပြကြပါမယ်လက်တလုံးမှာရန်ကုန် passport ရုံးကလွဲပြီးကျန်တဲ့နေရာတွေအားလုံးမှာပွဲစားမပါရင် passport လုံးလို့မရပါဘူးတဲ့ဒီ passport စာအုပ်တအုပ်လုံးရင်မြောက်ရီမှာဆိုရင်6သိန်းဖမ်းမှာဆိုရင်10သိန်းခွဲနေပြည်တော်မှာဆိုရင်9သိန်းခွဲလောက်ကျနေပါတယ်အရာရှိတွေကိုယ်တိုင်ပွဲစားတွေနဲ့လှုပ်ရှားနေကြတာပါတဲ့တာဝန်ရှိသူတွေကလိုက်စစ်လဲတပတ်လောက်ပဲမလုပ်ဘဲနေတာပါရုံးအဝင်တွေမှာပွဲစားများမဝင်ရဆိုပြီးတော့ဆိုင်းဘုတ်တွေရှိပေမဲ့အထဲမှာတော့ပွဲစားတွေကတဝက်လောက်ရှိနေပါတယ်လူငယ်တွေကနိုင်ငံအစင်မပြေလို့နိုင်ငံသားထွက်တာပါဒါကိုလည်းခေါင်းပုံဖြတ်မဲ့သူတွေရှိနေပါတယ်ဆိုပြီးတော့ပြောပို့လာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့စင်တဲ့ဖုန်းနံပါတ်2392353428ကိုဆက်သွယ်နိုင်ပါတယ်
။အခုတစ်ခါတင်ပြချင်တာကတော့ဖားကန့်ဒေသခံတအူးပေးပို့လာတဲ့စာပါ။အခုတလောဖားကန့်မှာဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကစုဆောင်ရေးဆွဲနေလို့ပါတဲ့။ဒီမြစ်ကြီးနားနဲ့ဖားကန့်အတက်အစင်းလမ်းမှာကချင်လူငယ်တွေကိုတပ်သားစုဆောင်ရေးလုပ်နေတာပါ။အခုရက်ပိုင်းဆိုရင်ဒီကြောက်သွားတူးတဲ့သူတွေတောင်မရှိသလောက်ဖြစ်သွားပါပြီ။အခုလိုမျိုးစုဆောင်ရေးအများအပြားဆွဲနေလို့ဖားကန့်ကလူငယ်တွေကြောက်လန့်နေရပြီးခရီးသွားလာဖို့အခက်အခဲဖြစ်နေရပါတယ်ဆိုပြီးတော့ပြဖို့ပြောပြလာတာပါရှင်အခုဆက်ပြီးတော့ကြောက်ပရောင်းကပေးစာကိုတင်ပြပါအောင်မယ်ဒီညာဦးခရိုင်ကြောက်ပရောင်းမြို့မှာအစ်စ်ရောက်လာတဲ့တရားသူကြီးကပြီးခဲ့တဲ့ရက်တွေထဲမှာတရားမမှုတွေကိုရုံးကိုစင့်ခေါ်ပြီးတော့ဖန်ခိုင်းပါတယ်တဲ့ပစ္စည်းတစ်ခုခုကိုအရစ်ကြောက်ဝယ်ပြီးပစ္စည်းဖို့ကြေအောင်ပေးဖို့ပြက်ကွက်နေတဲ့အမှုတွေအတွက်စင့်စာနဲ့မဟုတ်ပဲရုံးကလူတွေနဲ့အဖွဲ့လိုက်အခေါ်လွတ်ပါတယ်ခေါ်လာပြီးရုံရောက်တော့သူတို့ရုံကအချုပ်ခန်းတဲကိုတနက်ကင်ထားတဲ့ရဲတွေကိုဆွဲထည့်ခိုင်းပါတယ်တဲ့ပေးစရာရှိတဲ့ပစ္စည်းဘိုးနဲ့နောက်ကနေလိုက်ပြီးတော့ရွေးမှပြန်လွတ်ပါတယ်အကုန်မပေးနိုင်တဲ့သူဆိုရင်တဝက်ပေးဆိုပြီးတော့လုပ်ပါတယ်ကျွန်တော်သိသလောက်အဲ့လိုအတောင်းခံရတဲ့သူ3-4ယောက်လောက်ရှိနေပါပြီဒီလိုကိစ္စတွေကြားရမြင်ရတာအမြင်မတော်လို့ပါဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်